မောခါဆိုင်ကလုံးမုံတိုင်းအလွန်ငားလာကြလာတဲ့အထိရခိုင်ပြည်နယ်ထဲမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကထိထိရောက်ရောက်မလုပ်နိုင်သေးတာကြောင့်ဒေသခံတွေအတွက်နေထိုင်ရေးကနေစပြီးတော့အဆအဆအခက်ကြုံနေရဆဲဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာလျှက်စစ်မီပြန်ပြီးတော့မရသေးတဲ့ကြေးရွာတွေလည်းတော်တော်များများရှိနေသေးတယ်လို့စာတင်ကြောင်းအများပြားကလေးပျက်စီးသွားပေမဲ့အခုချိန်ထိပြန်ပြီးတော့မပြုတ်ပြေနိုင်ကြသေးပါဘူး။ဒီကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာမောခါဆိုင်ကလုန်းမုန်တိုင်းနဲ့ကိုအကြီးအကျယ်ခံခဲ့ရတာအော်တိုဘာလ14ရက်နေ့ဆိုရင်9လပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒေတာတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကြန့်ကြာနေရာကြောင်းအခုချိန်ထိမုန်တိုင်းတန်တဲ့ဒေတာကန်တွေလုံခြုံတဲ့အမိုးကအောက်ကိုမရောက်နိုင်သေးပဲအခက်ခဲတွေကြုံတွေ့နေရဆဲဖြစ်တယ်လို့ရခိုင်ဒေတာတွင်ကုညီရေးဆောင်ရွက်နေတဲ့ကိုမင်းမချေကပြောပါတယ
်။မောခါပြည်နောက်ပိုင်း9လအထိရောက်တော့တဲ့အချိန်တွေရှိတယ်အမဒီရှိမှာကတော့လက်ရှိစက္ကစအနေနဲ့ကလည်းဗမာဟိုတာဝန်ယူတာဝန်ခံမှုအပြည့်အဝနဲ့လုပ်ဆောင်တာတို့လည်းမရှိသလိုဒီမှာနိုင်ငံတော် office တွေကလည်း online အတိုင်းလုပ်တဲ့ပုံစံမျိုးကလည်းခုမမြင်ဘူးမမြင်ရောက်ပေါ့နော်ဒါပေမဲ့လက်ရှိဒီတော့ကျွန်တော်တို့ဒီခေတ်မှာရှိတဲ့ရက်ဆက် office တွေကိုပြော office တွေကလည်းသူတို့ရဲ့နိုင်ငံကိုအဓိကအရှိပြုပြီးတော့လုပ်ဆောင်နေတဲ့အတိုင်းတော့ကျွန်တော်တို့ရှိတာတော့တွေ့ရတယ်ပေါ့ဒါပေမဲ့ဒီသူတို့ကလည်းရက်ဆက် office တွေဆိုတော့ဟိုအလောက်ကြီးခွင့်အားမရှိဘူးပေါ့နော်တို့လုပ်နိုင်တဲ့အဖက်တာကူအရေးကြီးတော့အရှိခံအရှိလုပ်နိုင်တဲ့အဖက်တာကူဟိုဖြစ်ပြီးတော့ကျွန်တော်အရှိခံပြီးတော့လုပ်တဲ့အဖက်တာကျွန်တော်တွေ့ရတယ်ဆိုတော့ဟိုအရင်အတိုင်းပဲအမှလည်းကြောင်းကြီးတူတဲ့ပုံတောင်းနေတာမှမရှိဘူးအဲ့ဒါကြောင့်ကျွန်တော်မြင်ရပါတယ်ဒီမှာပေါ့
မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအများဆုံးဖြစ်တဲ့ပေါက်တော်မျိုးနယ်မှာဆိုရင်လေဒေသခံတွေဟာနေအိမ်တွေမပြုတ်ပြင်နိုင်သေးသလိုအလောက်ကန်ရှာပါပြီးဝင်ငွေမရှိတဲ့အတွက်အခက်ကြုံနေရဆဲဖြစ်တယ်လို့ပေါက်တော်မျိုးနယ်စားပြင်ဒေသခံအမျိုးသမီးတူဦးကပြောပါတယ
်ဒီပြက်လက်ကြောင့်ရအပိုက်ဆိုရင်တော့ဒီနေအိမ်တွေအခါအစားပြုတ်လို့ရပါတော့နော်ဆိုတော့ဒီအလူနေအိမ်တွေမှာလည်းဒီသက်ဆိုင်မတန်နိုင်တဲ့လူတွေကဒီတိုင်းပဲပေါ့ဒီတာဘော်လင်းတွေမိုးပြီးတော့မှသူတို့ရဲ့တန့်ချူတွေပါရဲ့သူတို့ပြန်မမိုးနိုင်ဘူးဒီတိုင်းတာဘော်လင်းပါလေမိုးပြီးတော့မှသူတို့နေရတွေ့ရတော့ယူရမှဆိုရင်အကောင်လုံးပြတ်သွားတဲ့လူကပြင်မပြင်းနဲ့တော့သူဒီတိုင်းပဲထားထားတာကိုတွေ့ပေါ့နော
်ဒါပြင်ရခိုင်ပြည်နယ်မှာမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေတဲကမပြုတ်ပြင်းရသေးတဲ့စာတင်ကျောင်း40ကျော်တိရှိနေတာပါရခိုင်ပြည်နယ်ပညာရေးမှုဥပထွေစင်ကတော့အော်တိုဘာမှာအပြီးပြုတ်ပြင်းသွားမယ်လို့အခုလို့ပြောပါတယ
်ဒီနေ့တိကတော့ဘောနေနေပဲကျန်တော့တယ်ကျွန်တော်တို့65ရခိုင်လုံးတော့ပြီးတော့ပြီဟုတ်ကဲ့ကျန်သေးတယ်ဆိုတာကတော့ပြင်စစ်ပေါ့နော်ပြင်စစ်မပြီးပြတ်တာ40နဲ့ကျောင်းလုံးပဲကျန်တော့တယ်ကျွန်တော်ဒီအော်တိုဘန်25ရက်လောက်ဆိုရင်ဘုံဘုံပြီးဖို့လို့ကျွန်တော်တို့ကဆိုရဲတော့ပါတယ်ဟုတ်
ပေါက်တော်မျိုးနယ်အတွင်းကစားပြင်ကြေးရွာမှာဆိုရင်လည်းအထက်တန်းကျောင်းခွဲအထိရှိပေမဲ့ပျက်စီးသွားတဲ့စာတင်ကျောင်းတွေမပြုတ်ပြင်ရသေးတာကြောင့်ကျောင်းသူကျောင်းသားတွေဖြစ်တယ်လို့ကြောင်းတက်နေကြရတယ်လို့စားပြင်ဒေသခံအမျိုးသမီးတူကပြောပါတယ
်။အင်ဂျာရဲ့ဆက်မှာဆိုရင်လည်းကလေးတွေကခုထိဒီရွာကအိမ်တွေမှာကျောင်းတက်လို့ရတဲ့အိမ်တွေတောက်တင်ခန်းတွေဖုံးတော်ကြီးကျောင်းတွေမှာတို့ခုပြီးတော့မှအဲ့လိုမျိုးကျောင်းတက်နေတော့ပဲရွာမှာကကျတော့အများကြီးရွာမှာဆိုရင်ဒီအတက်ကဆွေးပေါ့နော်အထက်ကကျောင်းခွေးကျောင်းသားတွေအများကြီးပဲရှိရဲဒါပေမဲ့သူတို့ပြိုတော့အခောင်း36လောက်ရှိရဲ36တစ်ခေါက်မှသူတို့ပြန်မလုပ်ပေးသေးဘူးဒီတိုင်းပဲအဆောင်တွေအပြိုတဲ့အဆောင်ကဒီတိုင်းပဲရှိသေးရဲအစ်စ်ပြန်လုပ်ရတော့ခုမှမရှိသေးဘူး
ရခိုင်ပြည်နယ်မှာမုံတိုင်းအလွန်မုံတိုင်းတန်တဲ့ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းနဲ့စားနေအိတ်ခါကူညီခွင့်တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသခံတွေစားဝတ်နေရခက်ခဲနေကြတာလည်းဖြစ်ပါတယ်။မုခါမုံတိုင်းအလွန်ရခိုင်မြောက်ပိုင်းမှာလျှက်စီမီပြန်မြသေးတဲ့ကျေးရွာ30ကျော်အထိရှိနေသေးတယ်လို့စစ်ကောင်စီအနေနဲ့တခြားလိုအပ်တဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောထားတာရှိပါတယ်ခင်ဗျာ။